အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုကုန်သွယ်ရေးပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အပေါ်မှာမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့စီးပွားရေးသမားတွေကကြိုဆိုလိုက်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းလိုက်တဲ့အတွက်နိုင်ငံတကာကုန်သွယ်ရေးမှာအဓိကအတားအဆီးတွေကိုဖယ်ရှားပေးနိုင်မှာဖြစ်ပြီးနိုင်ငံစီးပွားရေးကိုလည်းကြီးထွားဖွံ့ဖြိုးလာစေမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အဂတိလိုက်စားမှု၊မြေယာသိမ်းဆည်းမှု၊တရားမဝင်တိုက်ခုံမှုနဲ့မူရစ်ဂုဏ်ကူးမှုတွေနဲ့ပတ်သက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့ခရိုနီစီးပွားရေးသမားတွေ၊စီမင်းစည်းကမ်းတွေနဲ့အညီနှီးမှန်လက်မှန်လှုပ်လာဖို့ NLD အစိုးရမှပိုးပြီးတာဝန်ဖြစ်သွားစေတယ်လို့နိုင်ငံရေးအကဲခတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးပေါ်ပါစီရဲ့သတင်းပေးပို့ချက်ကိုကိုရနိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဆွေးနွေးပြီးတဲ့နောက်မှာတော့သမရရဲ့အမိန့်နဲ့ထုတ်ပြန်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမကြခင်မှာရုပ်သိမ်းသွားမယ်လို့သမရဥပမာကကြေညာခဲ့ပါတယ်။အခုလိုရုပ်သိမ်းလိုက်တာကြောင့်အရင်စစ်ဆိုးရနဲ့စံနေနေတဲ့သူတွေစီးပွားရေးသမားတွေနဲ့ကုမ္ပဏီတရားကြောကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမိမဲစင်းတဲ့ကနေပယ်ဖျက်ပေးသွားမှာဖြစ်သလိုမြန်မာနိုင်ငံရဲ့ကြောက်စိမ်းနဲ့ကြောက်မြတ်လုပ်ငန်းပေါ်ကန့်သက်ထားတာတွေကိုလည်းဖယ်ရှားပေးလိုက်မှာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုဥပဒေတွေကမြန်မာနိုင်ငံမှာနိုင်ငံသားယင်းဤမြုံနံသူတွေကိုအဟန်တားဖြစ်စေသလိုမြန်မာနိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံကိုကုန်ပစ္စည်းတွေမတင်ပို့နိုင်ပါဘူး။ကုသရေးဝန်ကြီးဌာနဒုဝန်ကြီးဟောင်းလည်းဖြစ်စီးပွားရေးလုပ်ငန်းရှင်တူလည်းဖြစ်တဲ့ဥပွင့်ဆန်းကတော့
If the sanction lift totally our economy was become more
တကယ်လို့ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးကိုရိုးသွင်းလိုက်ပြီဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းတွေပို့ပြီးတော့လွတ်လပ်လပ်လုပ်နိုင်မှာဖြစ်ပါရဲ့။ပြီးတော့ကျွန်တော်တို့အနေနဲ့ပြည်ပကိုပစ္စည်းတွေထိထိရောက်ရောက်တင်ပို့နိုင်မှာဖြစ်သလိုအမေရိကန်ကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံမှာရည်ရည်မြုံနိုင်မှာဖြစ်ပါတယ်
။ဒါပြင်ပြည်ပကိုကုန်ပစ္စည်းတင်ပို့သူတွေအနေနဲ့အမေရိကန်ဈေးကွက်တွေကိုတင်ပို့နိုင်မှာဖြစ်သလိုနိုင်ငံတကာငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုဖို့ကြိုးစားနေတဲ့မြန်မာစီးပွားရေးသမားတွေရဲ့အခက်အခဲတွေလည်းအဆုံးသတ်နိုင်မှာဖြစ်တယ်လို့ကုသရေးဝန်ကြီးဌာနရဲ့စီးပွားရေးပညာရှင်ဦးမောင်မောင်ကပြောပါတယ်။ဒါပြင်အမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်တန်ဖိုးရှိတဲ့အထည်ချုပ်လုပ်ငန်းမှလည်းအလုပ်ကိုင်ခွင့်လန်းတွေရလာနိုင်တယ်လို့သူကပြောပါတယ
်။ If we develop the British garment sector, we can create a lot of the
အထည်ချုပ်လုပ်ငန်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့အလုပ်ကိုင်တွေတော်တော်များများဖန်တီးတိုင်ပါပါ။ဒီလုပ်ငန်းကအလင်းမြန်ကြီးထွားလာနေပါတယ်။ဒါပေမဲ့အမေရိကန်ကိုပြည်ပတင်ပို့မှုဟာဒဏ်ခတ်ပိတ်ဆို့မှုမတိုင်ခင်65ရာခိုင်နှုန်းရှိတာကအခုခါမှာတော့100ရာခိုင်နှုန်းပဲရှိပါသေးတယ်။
ဩစတြေးလျနိုင်ငံမကွာရီတက်ကတူကစီးပွားရေးပါမောက်ခရှောင်းတနောကတော့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်စံချိန်စံနှုန်းမြင့်မားတဲ့စီးပွားရေးလုပ်ငန်းတွေတာဝန်သိရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့နောက်ထပ်အမေရိကန်ကုမ္ပဏီတွေကိုလမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဒီအချက်ကြောင့်ကောင်းမွန်တဲ့ပြည်ပတိုင်းရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအားပေးလာမယ်လို့မျှော်လင့်ရပြီးရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်တော့စီးပွားရေးမူပေါင်းအပြောင်းအလဲကိုကြကြပြတ်ပြတ်လုပ်သွားဖို့လိုပြီးတော့အဲ့လိုဖြစ်လာဖို့အတွက်စီးပွားရေးမူဝါဒခေါင်းတွေလိုအပ်တယ်လို့သူက VOA ကိုအီးမေးလ်နဲ့ပြောပါတယ်။ကုသရေးဝန်ကြီးဌာနရဲ့စီးရင်ရတော့မကြသေးခင်နှစ်တည်းကစားလို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှော့ချလာခဲ့တာဖြစ်ပေမဲ့အမေရိကန်မြန်မာကုန်သွယ်ရေးဟာမနစ်ကတော့အမေရိကန်ဒေါ်လာ125သန်းပဲရှိခဲ့ပါတယ်။ပြည်ပတိုင်းရဲ့ယင်းနီးမြုံနှံမှု 6.4 ဘီလီယံရှိတဲ့အထက်မှာအမေရိကန်က 3.2 ရာခိုင်နှုန်းပဲရှိပြီးတော့ဂျပန်၊စင်ကာပူ၊တောင်ကိုရီးယားတို့ရဲ့ယင်းနီးမြုံနှံမှုတွေကမြင့်တက်လာနေပြီးတရုတ်နိုင်ငံကတော့အချိန်တော်ကြာကလေးကအများဆုံးယင်းနီးမြုံနှံလာခဲ့တာဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးကိုထောက်ခံတဲ့အနေနဲ့မြန်မာစစ်တပ်နဲ့သူနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖိအားပေးဖို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလုပ်ခဲ့တာပါ။ဒါပေမဲ့ NLD ဆိုရကတော့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တဲ့အတွက်နိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာစေပြီးအသွင်ကူးပြောင်းရေးကိုထောက်ကူဖြစ်စေမှာဖြစ်တယ်လို့ပြောပါရယ်။ဒါပေမဲ့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်အပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ပြည်ပြင်းပြောင်းလဲရေးတွေမပြီးသေးတဲ့အချိန်မှာအခုလိုလှုပ်လိုက်တဲ့အတွက်စစ်တပ်ပေါ်မှာနိုင်ငံရေးရဖိအားတွေကိုဖယ်ရှားပေးလိုက်သလိုဖြစ်သွားတယ်လို့ပြောပါရယ်။မြန်မာနိုင်ငံရဲ့ကဲခတ်ဒေါက်တာရံမျိုးသိန်းကတော့ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တဲ့အတွက်ခရိုနီစီးပွားရေးသမားကြီးတွေအကြီးအကျယ်အကျိုးမြတ်ရစီမှာဖြစ်ပြီးတော့စီးပွားရေးပေါ်အဲ့ဒီလူတွေရဲ့ထိန်းချုပ်မှုတွေကိုကန့်သတ်နိုင်အောင် NLD အနေနဲ့မဟာဗျူဟာတွေချမှတ်တင်ကြောင်းဒါပေမဲ့လည်းလုံနိုင်ဖို့တော့ခက်ခဲနိုင်တယ်လို့ပြောပါတယ
် Myanmar is not to accommodate with the total lifting of sanctionsI mean the crony
ဒါကပိတ်ဆို့မှုတွေအားလုံးရုပ်သိမ်းလောက်တဲ့အထိမြန်မာနိုင်ငံကအဆင်သင့်မဖြစ်သေးပါဘူး crony စီးပွားရေးလုပ်ငန်းတွေအများများတာကြောင့်ပိတ်ဆို့မှုရုပ်သိမ်းလိုက်ရင် crony တွေကိုပဲအကျိုးမြန်ဖြစ်စေမှာပါ
NLD ရဲ့စီးပွားရေးကြံပေးဖြစ်တဲ့ပမောက်ကရှောင်းတနောကလည်းအစိုးရအနေနဲ့ဒီစိန်ခေါ်မှုတွေကိုပြင်မိနိုင်ဖို့လိုအပ်တယ်လို့ထောက်ပြပါတယ်လန်ဒန်ခြေစိုက်တန်ဇာတာအာဂရီလိုက်ဆောင်မှုစောင့်ကြည့်ရေးအဖွဲ့ကြီးကတော့ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်ပြီးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တဲ့အတွက်မြန်မာဆိုရဟာပြည်ပြင်းတောင်းလဲရေးအတွက်အရေးပါတဲ့လက်နက်တစ်ခုကိုဆုံးရှုံးသွားနိုင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လကတော့ဆိုရတစ်ကကြောက်စိမ့်တူဖောက်ခွင်းနဲ့ပတ်သက်တဲ့ဥပဒေအစ်ကိုအတီမပြုတ်သေးမချင်းတူဖောက်ခွင်းတွေကိုတည်ဝင်ဆိုင်ငံ့ထားပါတယ်။ ဒါကပိတ်သို့မှုတွေကိုလုံးဝယုံသိမ်းနိုင်မယ်စာအမေရိကန်အနေနဲ့မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲရေးတွေဖွင့်လင်းမြင်သာမှုတွေနဲ့ပတ်သက်ပြီးတတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းဖြစ်မှသာယုံသိမ်းတင်တယ်ဆိုပြီးတော့ Global Witness အဖွဲ့ကအကြီးတန်းတာဝန်ရှိသူဂျူမန်ကူဘာကပြောလိုက်ပါတယ်ခင်ဗျာ